စ္စရေးဟားမတ်စစ်ပွဲကကမ္ဘာချင်းချောက်မှုဖြစ်လာကြောင်းကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကလုံခြုံရေးကောင်စီကိုဒီဇင်ဘာ6ရက်ကတတိပေးပါတယ်။ဂါဇာစစ်ပွဲကနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်လက်ရှိချင်းချောက်မှုတွေကိုပုံမဆိုးဝါးစေနိုင်ကြောင်းပြောပါတယ်။ကုလသမဂ္ဂပြည်ညင်ပုံမှန်69ရာနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုထိန်းသိမ်းရမှာချင်းချောက်နိုင်တဲ့ကိစ္စမှန်သမျှကိုလုံခြုံရေးကောင်စီကအရေးယူဆောင်ရွက်စီဖို့အတွင်းမှုချုပ်အနေနဲ့လုတ်ပိုင်ခွင့်ပြုထားကြောင်းလည်းပြောပါတယ်။အာရပ်နိုင်ငံတွေကအပြစ်ခတ်ရေးဆေးအတွက်လုံခြုံရေးကောင်စီကိုတွန်းအားပေးဖို့ကြိုးပမ်းနေချိန်မှာကုလအကြီးရေကအခုလိုပြောတာပါ။အပြစ်ခတ်ရေးဆေးတောင်းဆိုထားတဲ့လုံခြုံရေးကောင်စီဆုံးဖြတ်ချက်မူကြမ်းကိုအာရပ်တန်တမန်တွေကပြင်ဆင်နေကြောင်းပါလက်စတိုင်းဆိုင်ရာကုလသမဂ္ဂတာမတ်ရီယတ်မန်ဆာကဗုဒ္ဓဟူးနေ့မှာပြောပါတယ်။ဆုံးဖြတ်ချက်တစ်ခုအတွက်အနည်းဆုံးထောက်ခံမဲ့ကိုမဲ့လိုအပ်တယ်လို့အမေရိကန်ရုရှားတရုတ်ပြင်သစ်နဲ့ဗြိတိန်နိုင်ငံတွေကဗီဒိုအာနာနဲ့မကန့်ကွက်ဖို့လည်းလိုပါတယ်။ဒီနေ့မှာတော့အာရပ်ဝင်ကြီးတွေဟာဝါရှင်တန်မှာအမေရိကန်တာဝန်ရှိသူတွေနဲ့ဒီကိစ္စဆွေးနွေးဖို့ရှိပါတယ်။ဂါဇာမှာတော့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ခန်ယူနက်စ်ကိုထိန်းချုပ်နိုင်ဖို့အတွက်နှစ်ဖက်တပ်တွေဗုဒ္ဓဟူးနေ့ကအပြင်းထန်တိုက်ပွဲဖြစ်နေကြပါတယ်ခင်ဗျာ။